ဒီကမာကြီးရဲ့တက်ကာလကုံဆုံးချိန်နဲ့ပတ်သက်လို့ခရိယံတမချန်းထဲမှာရေသားဖော်ပြချက်တွေဟာဖြစ်နိုင်ပါရဲ့လားလက်နဲ့ဆိုလို့ဓာတ်လန်လေးများကိုပဲတုံးပြီးတိုက်ကြခိုက်ကြတဲ့ဟိုးရှေလွန်လေးပြီးတော့ခေတ်ကာလတုန်းကရေသားဖော်ပြချက်တွေဟာဒီကနေ့တိုက်ပံခေတုံးပြန်ခေပြောပြရင်တောင်ရုံလုံးဆရာမရှိတဲ့လက်နဲ့တွေကိုတုံးပြီးတိုက်ခိုက်နေကြတဲ့ခေတ်ကာလမှာဖြစ်နိုင်ပါရဲ့လားမှန်က ောခဲ့တဲ့ကြိုတင်ပြရိတ်ပြုချက်အနာဂတ်ဒီစကားတွေကိုဒီကနေ့လူမောင်းစရာမလိုတဲ့ဒုံမြန်တွေအာကာသယင်တွေကိုစီးနေကြတဲ့သိပ်ပံခေကြီးတဲ့မှာဖြစ်နိုင်ဤမဖြစ်နိုင်ဤစင်ကျင်သုံးသပ်ဆုံးဖြတ်ကြရမယ်ခရိယံတမန်ကျမ်းရဲ့ဓမ္မဟောင်းကျမ်းပိုင်းတွေကဒံယေလအနာဂတ်ဒီကျမ်းရဲ့နောက်ဆုံးအခန်းကြီးဖြစ်တဲ့အခန်းကြီး7အခန်းငယ်1ကနေအခန်းငယ်3အထိကိုဒီကနေ့တင်သိရတော့တမန်ကျမ်းအစီအစဉ်မှာလေ့လာမှာဖြစ်တဲ့အတိုင်းဒံယေလအနာဂတ်ဒီကျမ်းအခန်းကြီး7အခန်းငယ်1ကနေအခန်းငယ်3အထိကိုဒေါက်တာထွန်းမြတ်အေးကအခုလိုလေ့လာသုံးသပ်ရှင်းလင်းတင်ပြမှာဖြစ်ပါတယ်
။စာလုံးအစုအဖွဲ့အနေနဲ့ဒံယေလအနာဂတ်တိကျမ်းတွေထဲမှာတော့အတူဆုံးဖြစ်တယ်လို့နောက်ဆုံးကျမ်းလည်းဖြစ်တဲ့အခန်းကြီး7ကိုကျွန်တော်တို့ဒီကနေ့ရောက်ရှိလာပါပြီ။ဒါပေမဲ့နောက်ဆုံးပိတ်မှာအဲ့နဲ့လွဲဆိုတယ်လို့အကြီးအကျယ်ဂရုစိုက်ရမယ်ကျမ်းအသေးစိတ်လေ့လာရမယ်ကျမ်းတစုဖြစ်တယ်လို့အခုဒံယေလအနာဂတ်တိကျမ်းအခန်းကြီး7ကိုကျွန်တော်ဆိုချင်ပါတယ်။ဟုတ်ပါတယ်။ဒီအခန်းကြီး7ဟာကကြီးဒုက္ခဆင်းရဲခြင်းကြီးစွာခံစားရတဲ့ကတ္တလရဲ့အကြောင်းခါခွေဓမ္မဟောင်းကာလရဲ့တန်ရှင်းသူများပြန်လဲရှင်ပြန်နှုတ်ထခြင်းနဲ့အပြစ်ဒုစရိုက်သားတို့ရဲ့ပြန်လဲနှုတ်ထခြင်းအကြောင်းကငေအနာဂတ်တော်ကိုသမိုင်းဏီကုံချုပ်သည့်အချိန်တိုင်အောင်ဂစိတ်ခတ်နှိတ်ခြင်းအကြောင်းကကြီးဖြက်စီးတတ်သောဆက်ဆုပ်ရွှင်ရှားပွေသောအရာဤပေါ်ထွက်ခြင်းဆိုတာတွေ့ကိုဖော်ပြသွားမှာဖြစ်သလိုအတိတ်ဒံယေလကျမ်းများအားပြန်လဲအောက်မိစီမဲ့ကျမ်းကြီးတစုဖြစ်တယ်လို့ကျွန်တော်ဆိုချင်ပါတယ်။ဟုတ်ပါတယ်မိတ်ဆွေအပေါင်းတို့ဒီကနေ့ရောက်ရှိလာတဲ့ဒံယေလအနာဂတ်ကျမ်းအခန်းကြီး7ဟာအလွန်ထူးခြားသောကျမ်းပဲဖြစ်ပါတယ်။မိတ်ဆွေအပေါင်းတို့ခမညာဝိညာဉ်တော်ဤအသက်လန်းစာပေသာဖြစ်တဲ့နှုတ်ကပတ်တော်ရဲ့ကျမ်းစာအဆောင်ဆောင်တို့ဟာကျွန်တော်လူတွေအရသာခံပြီးဖတ်ရတဲ့ယသစာပေတွေနဲ့ကျမ်းတိုင်းကိုနှိုင်းလို့မရနိုင်ပါဘူး။ရအောင်လေညှိယူဖို့မထိုက်မတော်လျော်မသင့်လျော်ပါဘူး။ကျွန်တော်တို့လောကစာပေဆိုတာတွေကလူသားတွေရဲ့သဲကြီးကြိုက်ဖြစ်အောင်အာယုံခံစားမှုရပ်သရှိအောင်စိတ်ကူးယဉ်လို့အရသာကောင်းအောင်ဖတ်ရတာအချိုးပြေအောင်စာရေးသူအမှုပညာရှင်တို့ကိုသူတို့ရဲ့အမှုပညာအတွက်ချီးမွမ်းထောမနာပြုတိုက်လောက်အောင်စသည်စသည်ဖြင့်ဖတ်သူစိတ်ကြည်နူးချမ်းသာအောင်လုပ်ပြီးတော့မှစာတွေကိုထုံးဖွဲ့ရတာမျိုးဖြစ်တယ်လူတိုင်းနားလည်အောင်ပြောရမယ်ဆိုရင်တော့ចောင်းသားတွေစာစီကုန်းရတဲ့သဘောပဲပေါ့နိဒန်းရေစာကိုရေနိဂုံးရေအပိုင်းကြီးခွဲပြီးတော့အခြေခံချတယ်ဆက်ဆက်ပြီးတော့နိဂုံးကြတော့ထို့ကြောင့်ဤသို့နိဂုံးကံပတ်အဆုံးသတ်ပါသည်ခမညာဆိုပြီးတော့တိရိပပဆွဲယူဇသိမ့်ကြရတဲ့အမျိုးအစားမျိုးဖြစ်ပါတယ်နှုတ်ကပတ်တော်ရဲ့အသက်လန်းစာပေကတော့အမြဲဒီလိုမဟုတ်နိုင်ဘူးစာပေထုံးဖွဲ့မှုဟာစာပေအရသာကိုခံစားဖို့မဟုတ်စိတ်ဝိညာဉ်အပြင်အဖဖျားသခင်သိစီခြင်းတဲ့လောကီလောကုတ်တရားလမ်းမှန်ကိုမြင်တွေ့ခံစားဖို့ရန်ပြီးတော့အနန္တကာလဆိုတဲ့အသက်တာလမ်းကိုမှန်းမြော်၍ပြင်ဆင်ပြုပြင်နိုင်ရန်ဆိုတဲ့အချက်တွေကိုသာပြုစုပေးမည်ဖြစ်ပါလေ။ဒါကြောင့်လဲဝိညာဉ်သဘောအခြေခံနဲ့မစင်းစားမစင်းခြင်းဆန့်ကျင်တော်လှန်လို့တဲ့စိတ်ရိုင်းနဲ့လေ့လာမယ်။လောကစာပေရသလောက်ကိုသာအထင်ကြီးနေပြီးတော့အဲ့ဒီခံယူချက်မူသေးနဲ့သာစံစာကိုရှုကြည့်နေမယ်ဆိုရင်တော့နှုတ်ကပတ်တော်ကိုလေ့လာသူလူသားဟာအပြစ်အနာအစာတွေနဲ့ကြည်အထင်တွေလွဲအမြင်တွေမှားအပြစ်တွေတောင်ပွားများနိုင်တယ်လို့ကျွန်တော်အနေနဲ့ခံယူခြင်းပါတယ်ဟုတ်ပါတယ်မိတ်ဆွေအပေါင်းတို့အခုဒံယေလအနာဂတ်တိကတော့အမှုအလှယသဘိုင်းကိုချွင်းချက်ထားလိုက်မယ်ဆိုရင်စာပေအထုံးအဖွဲ့ပုံစံအားဖြင့်ပင်လျင်အပြစ်ဆိုွယ်ရာမရှိပြတ်သားတိကျအစီအစဉ်ကျန်လာတယ်ဝိညာဉ်ရေးခွန်အားများပေးတဲ့နေရာမှာလေနှလုံးသားကခံယူနိုင်သမျှတပင်ပိုလွန်၍အာအင်ဖြစ်တွန်းနိုင်စွန်းအာအင်ဖြစ်တင်နိုင်စွန်းရှိသေးတယ်လို့ကျွန်တော်ခံယူမိပါတယ်။ဟုတ်ပါတယ်ခမညာ။အလွန်အသက်ဝင်ပြီးတော့ဝိညာဉ်အကျိုးကျေးဇူးကြီးမားလှတဲ့ဒံယေလကျမ်းကြီးဟာဖြင့်ဏိဂုံးပိုင်းကိုဝင်ရောက်လာပါပြီ။ကျွန်တော်တို့အခုအခန်းကြီး7ကိုမဆက်ခင်မှာအတိတ်ဒံယေလသင်ငန်းစာအချို့တို့ကအနှစ်သာရကလေးတွေကိုပြန်ပြီးတော့နှွေးဖို့ဒီနေရာမှာကျွန်တော်ပြင်ဆင်ထားပါတယ်။ဒါမှလည်းဒီအခန်းကြီး7ကပေးစွန့်တဲ့ဝိညာဉ်ရေးအသိတရားသတိတရားတို့ကိုပို့ပြီးတော့ကျွန်တော်ရသမြောက်အောင်စံပြည့်မိအောင်ရယူနိုင်မှာဖြစ်တဲ့အတွက်ကြောင့်အဲ့ဒီလိုမိတ်ဆွေတို့အတွက်ပြန်ပြီးတော့ပြင်ဆင်ပေးရခြင်းပဲဖြစ်ပါလေမိတ်ဆွေတို့ကျွန်တော်တို့ဟာ BC 588သို့မဟုတ်988လောက်လို့က ခန့်မှန်းတွက်ချက်ရတဲ့အချိန်ကယူရပြည်ကြီးတစ်ခုလုံးကိုဝင်ရောက်တိုက်ခိုက်ပြီးတော့ကျုံပြုတ်လိုက်တဲ့အချိန်မှာဘာဘူးလုံအင်ပါယာကြီးကိုခေါ်ဆောင်သွားတာကိုခံခဲ့ရတဲ့ဒန်ယေလဆိုတဲ့လူငယ်လေးတယောက်ရဲ့ဘဝဖြစ်ရဇလံအတော်များများနဲ့အတူသူ့ရဲ့နှစ်ပေါင်း80ကျော်80နီးပါးခန့်ကျွန်အသက်တာရှိကြီးရဲ့အဲ့ဒီသူရှင်သန်ရအဲ့ဒီခေရှိကြီးအတွင်တဲကဘာဘူးလုံနဲ့ပါရှားလို့ခေါ်တဲ့ပေရသိအင်ပါယာကြီးနှစ်ခုအကြောင်းအချင်းရာတွေရဲ့အဲ့ဒီခေကြီးနှစ်ခုအတွင်မှာဒန်ယေလမှတဆင့်အဖဖျားသခင်ချထားပေးခဲ့တဲ့ဗျာဒိယူပါယုံတွေရဲ့အဲ့ဒီဗျာဒိယူပါယုံတို့ရဲ့အ내အတိတ်ပဲဖွင့်ဆိုချက်တွေရဲ့အဲ့ဒီဖွင့်ဆိုချက်တွေရဲ့တိကျမှန်ကန်စွာပြည့်စုံခဲ့မှုတွေရဲ့အဲ့ဒီအကြောင်းတွေကိုကျွန်တော်တို့အံ့ဩလို့မကုန်နိုင်လောက်အောင်ခိုင်ခံ့စွာသောတက်တည်များတို့ ਨੇ လေ့လာခဲ့ကြပြီးပြီဖြစ်ပါတယ်။အဲ့ဒီတော့ခရစ်တော်မပေါ်ခင်ဆိုတဲ့ BC 588ဆိုတဲ့အထက်ကဒန်ယေလရဲ့တက်တန်းအလွန်ဆုံးအနှစ်100ခုနှုတ်လိုက်မယ်ဆိုရင်တောင်မှနောက်အကြဆုံး BC 488အချိန်မှဒီဒန်ယေလအနာဂတ်ကျမ်းတို့ဟာတည်ရှိနေခဲ့ပြီလို့ဆိုရမှာဖြစ်ပါတယ်။တနည်းဆိုရမယ်ဆိုရင်တော့ဒီကျမ်းကြီးဟာခရစ်တော်မပေါ်ခင်နှစ်ပေါင်း488နှစ်ကတည်းကဖြစ်တည်ခဲ့သောကျမ်းဟောင်းကြီးပေါ့။ကဲအဲ့ဒီလိုဟောင်းနှွန်သောစာပေများပေါ်ကဗျာဒိပြုဖော်ပြချက်တွေဆိုတာကြတော့တွက်ကြည့်လိုက်မယ်ဆိုရင်အခုအချိန်ကြီးဆိုရင်နှစ်ပေါင်း2500ပဲရှိနေပြီ။သမိုင်းစာမျက်နှာပေါ်ကဖြစ်စဉ်တွေအရဘာများလွဲနေတာချော်နေတာရှိပါသလဲ။အကုန်လုံးဟာကွက်တိကြီးပဲ။ဒီအနာဂတ်ရဲ့အတိတ်သင်ခန်းစာတွေဟာဖြင့်အကုန်လုံးသမိုင်းကြောင်းအရာပြည့်စုံလုံလောက်သွားခဲ့ပြီဆိုရကိုတခန်းတနာတအံ့တအောကြီးကျွန်တော်တို့လေ့လာသုံးသပ်ရတယ်မြင်တွေ့ရှုမှတ်ရတယ်ဒီနေရာမှာကျွန်တော်တခုပြောချင်တာကတော့ဒီဗျာဒိတ်တော်တို့ ਨੇ ပတ်သက်ပြီးတော့အတိတ်ပဲထုတ်ယူမှုရဲ့အဲ့ဒီအတိတ်ပဲတွေ ਨੇ သမိုင်းဖြစ်စဉ်တွေကိုအပြေညှိယူမှု ਨੇ ပတ်သက်လို့ပါဟုတ်ပါတယ်လူသားသူတီတွေကျမ်းတပညာရှင်တွေဟာအကုန်လုံးဒီကျမ်းတွေကိုအပြေထုတ်ယူတာချင်းတူနိုင်ပါသလားအဲ့ဒီအဖြေတွေနဲ့သမိုင်းကိုသုံးသက်တာခြင်းကိုတူနိုင်ပါသလားဆိုရင်တော့မတူညီနိုင်ကြပါဘူး။နည်းနည်းအဖန်တူပြီးတော့အကြောင်းကွဲတာဖြစ်နိုင်တယ်။ရှိနိုင်တယ်။တစ်ချိန်တည်းမှာပဲများများကြီးကွဲလွဲတာမျိုးအထည်လည်းရှိနိုင်တာပါပဲ။တခါအဲ့ဒီလိုကွဲလွဲခြင်းအဆင့်မှသာရှိပြီးတဲ့နောက်ယုံကြည်ခြင်းဆိုတဲ့အခြေခံလိုအပ်ချက်ကြီးကတူညီနေကြလို့ဘာမှဒီအကွဲအပြေးဟာအရေးမကြီးတော့ဘူးလို့ဆိုရပေမယ့်အဲ့ဒီသာမန်ကွဲပြားခြင်းအဆင့်မဟုတ်တော့ဘဲနဲ့အရှင်းအယုံအကြည်မရှိလက်ကိုမခံနိုင်ဘူးဟေဆိုတဲ့အပိုင်းတွေကမရှိနိုင်ဘူးလားဆိုတော့သိရှိနိုင်တယ်လို့ကျွန်တော်တို့ဝန်ခံရမှာပါဟုတ်ပါတယ်ဘယ်လိုမှနှလုံးသားတဲကိုအသွင်းမခံနိုင်ဆိုတဲ့လူသားတွေအများကြီးရှိကိုရှိရမဟာသဘာဝကြပါတယ်ကျွန်တော်မိတ်ဆွေတို့ကိုပြောပြခဲ့တဲ့အတိုင်းပဲပေါ့အပြစ်စားတိပဂရိလူသားတို့ဟာလေအသက်လန်းရဲ့အပြက်လန်းရဲ့လမ်းနှစ်သွဲကိုရင်ဆိုင်ရတယ်ဇာတိပဂရိသဘောဟာအမြဲတမ်းအပြက်လန်းကိုပဲအားသာတယ်ကြိုက်တယ်တိတ်ညွတ်လွယ်ကြတယ်တချိန်တည်းမှာစာရမဏတ်ရဲ့ဆွေးငင်အားနဲ့ကို့ဗီဇအပြက်သဘောနဲ့တွားပြီးတော့လည်းညှိရောဘယ်လို့မှအသက်လန်းပေါ်ကိုမရောက်နိုင်တော့ပဲဖြစ်နိုင်တယ်အသက်လန်းပေါ်ကိုရောက်ပြီးပါပြီဆိုတဲ့လူတစ်ယောက်ဟာတောင်မှစာရမဏတ်ရဲ့တိုက်ခိုက်မှုကြောင့်ဂျွန်းပြန်ပြီးကြတာရှိနိုင်သေးတယ်ဆိုတော့စာရန်ရဲ့စစ်တလင်းမှာလင်းရောင်ကင်းပြောက်အမှောင်အောက်သို့သာတက်ဆင်းသွားကြရပြန်တယ်ဆိုတဲ့လူသားတွေအပြစ်စားသည့်ပဂရိစိုးမိုးလွန်အားကြီးတဲ့နှုတ်ကပတ်တော်ရဲ့အသက်တရားကိုမခံစားနိုင်သူတွေဟာဘလောက်များရှိနေကြလိမ့်မလဲလို့ကျွန်တော်လွယ်လွယ်ကလေးပဲအဖြေထုတ်ယူနိုင်မှာပါမိတ်ဆွေအပေါင်းတို့ဒံယေလအနာဂတ်တည်းမှာအဓိကအဖြစ်ခံယူရတဲ့အနာဂတ်နဲ့ဗျာဒိတ်တွေကတော့ကပ္ပသမိုင်းဘယ်လိုညှုံချုပ်မလဲဆိုတဲ့ကတ္တကာလမြင်ကွင်းပုံဖော်ခြင်းဆိုတဲ့အချက်ဖြစ်ပါတယ်အဲ့ဒါတွေကိုကြမ်းအလိုက်ပြန်မစင်စားတော့ဘဲနဲ့အနှစ်ချုပ်အနေနဲ့ပြန်စင်စားလိုက်မယ်ဆိုရင်တော့ကျွန်တော်ရဲ့ကဘာကြီးရဲ့သမိုင်းဟာရုတ်တုကြီးတစ်ခုနဲ့နှိုင်းမယ်ဆိုရင်ရွှေဥကောင်ငွေရင်ပတ်ကြေးဝါဝန်ပိုက်တန်ချီတော့ပိုင်းဆိုတဲ့သမိုင်းအဆင့်၄ဆင့်ဆက်ဆက်နေတယ်။ဒါပေမဲ့ဆက်ဆက်ယုံသားဆက်ဆက်ပြီးတော့အဲ့ဒီခေတ်ကြီး၄ခုတို့ကိုယ်တိုင်ဟာရုတ်တုဆိုတဲ့အတုကြီးသာဖြစ်တယ်။တနည်းအားဖြင့်ဟန်ရေးပြဖိတ်ကောင်းတယ်။စွဲမြဲစွာပေါင်းဆက်ခြင်းစွဲမြဲစွာပေါင်းဆက်ခြင်းမရှိတဲ့လူသမိုင်းကြီးသာလင်ဖြစ်တယ်။အဲ့ဒီ၄ဆင့်သောရုတ်တုကြီးရဲ့ခြေပြားခြေပွားပိုင်းတွေလည်းရောက်ရောပန်းဟာတောင်ပန်းယိုယိုမဟုတ်တော့ဘူးမြေသရွတ်တွေနဲ့ရောနှောနေတယ်ဆိုတာကိုအံ့ဩပွေရတွေ့ရတဲ့အတွက်ကြောင့်ပို့ပြီးတော့တောင်မှအဲ့ဒီလူသမိုင်းရုတ်တုကြီးဟာအခြေမခိုင်နိုင်ဘူးဆိုတာကိုကျွန်တော်မိတ်ဆွေတို့သဘောပေါက်နားလည်ခဲ့ရပါတယ်အဲ့ဒီသမိုင်းရှိရုတ်တုကြီးဟာနောက်ဆုံးကျတော့ဘယ်လူသားတို့ရဲ့လက်နဲ့မှမလုတဲ့ဘယ်လူသားနဲ့မှမဆိုင်တဲ့ကြောက်တုံးကြီးတစ်ခုနဲ့လည်းတိုက်ခိုက်လိုက်ရောတကယ်ဘုံဘုံပြူလဲကြပြီးတော့ဟန်တောင်မပြနိုင်တော့အစအနတောင်မကြံရစ်တော့မုံမုံညံ့ညက်ကြေးပြီးတော့ကောက်နယ်တလင်းကမြူမုံကလေးတွေလူလေပြေကလေးတစ်ချက်နှော့လိုက်တဲ့နဲ့အကုန်လုံးကွေပြောက်သွားရတယ် စောစောကကြောက်ကသားလျင်ချက်ချင်းပုံမကြီးထွားလာပြီးတော့ကျေပြန့်လာပြီးတော့လောကကြီးတစ်ခုလုံးကိုဖုံးအုပ်လွှမ်းမိုးသွားရမယ်ဆိုတာတွေ့ကိုကျွန်တော်တို့ကိုဒံယေလအနာဂတ်တွေဟာဖော်ပြပေးခဲ့ပါတယ်ဟုတ်ပါတယ်ကေတီရှင်ဒီဟူသောကြောက်ဟာကတ်ကာလအဆုံးမှာကြွရောက်လာပြီးတော့သူ့နိုင်ငံတော်ကိုကိုတော်တိုင်တီထောင်မှာကိုဒီအနာဂတ်ဟာဖော်ပြပေးခဲ့ပါတယ်နောက်ထပ်ယူပါယုံအနာဂတ်ကြပြန်တော့အဲ့ဒီယုတ်ထုမှာခစ်ကြီးလေးကိပေါင်းဆက်တယ်လို့သတ္တု၄မျိုးပေါင်းဆက်နေတယ်လို့ဘာမှမထူပါဘူး။သားရဲကြီး၄កောင်တဲ့။အဲ့ဒီယူပါယုံကိုမြင်ခဲ့ရပါလေ။ပထမသားရဲကြီးဟာရှင်သေ၊ဒုတိယသားရဲကြီးဟာဝန်၊တတိယသားရဲဟာကျသေတဲ့။တခါသရုတ်ထသားရဲကျတော့ဘာတရိษံကြီးမှန်းကိုမသိရတဲ့ခွန်အားနဲ့အလွန်ပြည့်စုံပြီးတော့ကြောက်မဲ့ဖွယ်သားရဲကြီးဆိုပြီးတော့ဖော်ပြထားပါလေ။တနည်းပြောရရင်တော့တန်ချေတောက်ရဲ့ခြေပြားပိုင်းမှာမြေသရွတ်တွေရောနှောနေတဲ့ခစ်ကြီးပဲပေါ့။အဲ့ဒီခကြီးရဲ့အဆုံးမှာတော့မြေသရွတ်ချီပြားကိုရောက်လာတယ်လို့အဲ့ဒီသားရဲကြီးစီကမှနောက်ထပ်ဂျိုရီထွက်မယ်အဲ့ဒီဂျိုရီတဲကမှကတိကသဂျိုငယ်ကလေးပေါက်မယ်ငယ်သားငယ်တယ်နော်အတတ်ပညာအသိပညာတွေအကြီးအကျယ်တိုးတက်မှုကိုဖော်ပြတယ်လူမျက်စိနဲ့တူသောမျက်စိဆိုရာရဲ့အဖဖရာသခင်ကိုစန့်ကျင်တော်လှန်ပုန်ကန်တဲ့အတိတ်ပဲရှိတယ်ကြီးစွာသောစကားကိုပြောတတ်သောနှုတ်သို့မဟုတ်ပါဇက်ပေါက်တပေါက်ပါပါဝင်လာတယ်ဆိုတာကိုအဲ့ဒီယူပါယုံမြင်ကွင်းတဲမှာဖော်ပြထားခဲ့ပါတယ်အဲ့ရဟာစာရမဏတ်လွှမ်းမိုးသောကေတင်ရှင်မပေါ်ထွန်းမီနောက်ဆုံးသောကတ်ကာလအပိုင်းအခြားကိုဖော်ပြလိုက်ခြင်းပဲဖြစ်ပါတယ်မိ쇠အပေါင်းတို့ခမညာအဲ့ဒီတော့အဲ့ဒီယူပါယုံကြီးတွေဟာအဖြေတစ်ခုတည်းကိုပေးနေပါတယ်ကေတင်ရှင်ဒီဟူသောကြောက်သည်ဒုတိယအချိန်ကြွလာတော်မူမီသူကြွလာတော်မမူမီအချိန်တွင်လူသမိုင်း၌စာရမဏတ်ဤနှောက်ရက်ခြင်းပြင်းထန်စွာခံစားရလိမ့်မည်အဲ့ဒီကကလာဆိုတဲ့အပိုင်းအခြားရှိခြင်းအကြောင်းကိုဖော်ပြလိုက်ခြင်းပဲဖြစ်ပါတယ်။အဲ့ဒီလိုကျွန်တော်တို့မိษွေတို့အတွက်အလေးအနက်ပြုရမယ့်အနာဂတ်ကျမ်းကြီးတွေရဲ့နောက်မှာတော့ဒံယေလမှတဆင့်ဣသရေလလူမျိုးတော်နဲ့ဆိုင်တဲ့ဗျာဒိတ်တော်တွေဟာလေတီးတီးသန့်သန့်ပါလာပြန်ပါတယ်။ကဘာဥကရေကသူလူလောကကိုဆက်သွဲပြီးတော့ဓမ္မသမိုင်းစင်မြင့်ဘော်ကိုသူကိုယ်တော်တိုင်တင်လူသားအားလုံးကိုအဲ့ဒီလူသားအုပ်စုနဲ့တက်တည်အဖြစ်တီးပြီးတော့ဆုံးမခြင်းလို့အဲ့ဒီလိုလူမျိုးတော်အဖြစ်ဣသရေလကိုသူရွေးကောက်ခဲ့တယ်ဆိုတာကိုကျွန်တော်ဘယ်လို့မှမေ့ထားလို့မရနိုင်ပါဘူး။ဒါကြောင့်လဲအဲ့ဒီရွေးကောက်တော်မူသောလူမျိုးတော်နဲ့သာဆိုင်တဲ့အဲ့ဒီဗျာဒိတ်တော်တွေဆိုတာဟာလေကျွန်တော်ကျမတို့ကမလေ့လာလို့မဖြစ်ပြန်ပါဘူး။ဟုတ်ပါတယ်။ကျွန်တော်ခန်းစားရကောင်းကြီးမင်္ဂလာဆိုတာကိုအဲ့ဒီလူမျိုးတော်မှသာတဆင့်ကျွန်တော်တို့ကိုအဖဖျားသခင်ဟာချထားပေးမယ့်အကြောင်းပရိညင်ပြုခဲ့ပါတယ်။အပြည့်အလျောက်သေရခြင်းဖြောင့်မတ်ခြင်းနဲ့အသက်ရှင်ပြန်ရခြင်းဆိုတဲ့အနှစ်သာရလူဘဝအကြောင်းတွေကိုလေဒီလူမျိုးတော်ရဲ့သက်သေအားဖြင့်မြင်ရတယ်။ဒီလူမျိုးတော်ရဲ့အရက်ဒီသမှာပဲအရေးအကြီးဆုံးဓမ္မရေးဖြစ်စဉ်တို့ကိုအဖဖျားသခင်အခြေတည်ထားတယ်ဆိုတော့ဒီဣသရေလဆိုင်ရာဗျာဒိတ်တော်တွေဆိုတာဟာလေဖျားသခင်ကိုယုံကြည်သူလူသားတို့အနေနဲ့ဘယ်လို့မှနဘေးချိတ်ထားလို့မဖြစ်နိုင်တာဟာအဖြေချပါပဲ။မိတ်ဆွေအပေါင်းတို့အဲ့ဒီလူမျိုးတော်ဆိုင်ရာဗျာဒိတ်တော်တွေတဲကမှထင်ရှားတဲ့ဗျာဒိတ်ယူပါယုံဟာမမေ့နိုင်စရာနှစ်ခုဖြစ်ခဲ့ပါတယ်။တခုကတော့ဒံယေလရဲ့ခေတ်မှာဘာမှထင်ထင်ရှားရှားမရှိသေးတဲ့ဟေလသခေါ်ဂရိဟာနောက်နှစ်ပေါင်းအတန်ကြာရင်ဒံယေလအဲ့ဒီအချိန်ကကြီးပွားနေတဲ့ပေရသိပါရှားတို့ကိုအောင်နိုင်ပြီးတော့အင်ပါယာကြီးဖြစ်လာလိမ့်မယ်။ဒါပေမဲ့အဲ့ဒီဂရိဘုရင်ကြီးအလက်ဇန်ဒာ the Great ဟာတကူအကြီးဆုံးအချိန်မှာကြာဆုံးပြည်ကြီးသွားမယ်။သူ့နောက်မှာဂရိဟာလေးချံကွဲမယ်။အဲ့ဒီလေးစိတ်ကွဲတဲ့နိုင်ငံတော်ကြီးတဲကတခုသောအစိတ်အပိုင်းမှာဂျူတဲ့တခုထွက်လာပြီးတော့ဣသရေလနဲ့တကွပတ်ဝန်းကျင်မှာအလွန်နှိပ်စက်မယ်ဣသရေလရဲ့တောင်နဲ့မြောက်မှာနိုင်ငံရေးလူမှုရေးစည်ရေးတွေရှုပ်ထွေးပြီးတော့အဖဖျားသခင်နဲ့အဖဖျားသခင်ရဲ့တန်ရှင်သောဗိမှန်တော်ကိုတောင်မှအဲ့ဒီဂျူတဲ့ဟာတက်ပြီးတော့စော်ကားမော်ကားပြုတ်ရင်းနဲ့ကြီးပွားတိုးတက်ရလိမ့်မယ်ဆိုတဲ့ဗျာဒိတ်ပဲဖြစ်ခဲ့ပါတယ်အဲ့ဒီတော့ဒီဗျာဒိတ်တော်ဟာဒံယေလသေပြီးတဲ့နောက်နှစ်ပေါင်း300လောက်ကြာတဲ့အချိန်ကြာမှအမှန်ဖြစ်လာတဲ့သမိုင်းဆိုင်ရာဖြစ်စဉ်တွေပြေမှန်တွေဆိုတာကိုကျွန်တော်တို့ဇက်တိုက်တွေ့မြင်ခဲ့ကြရပြီးတဲ့နောက်အဲ့ဒီဂျိုတက်ဟာစောစောကဖော်ပြခဲ့တဲ့ခရစ်တော်ကြွမလာခင်နောက်ဆုံးသောကတ်ကာလဖြစ်ရတွေ့ကိုဂျိုငယ်နဲ့တက်တည်ပြတာကိုထောက်ခံလိုက်သောဖြစ်စဉ်များပဲဖြစ်ခဲ့ပြီးသောအတိတ်သမိုင်းနဲ့မဖြစ်သေးသောအနာဂတ်ကိုဆက်ဆက်ပေးလိုက်သောဗျာဒိတ်များပဲဆိုတာကိုကျွန်တော်ရှင်းလင်းပြသစွာဖော်ပြပေးခဲ့ပါတယ်ဒါနဲ့မကအဲ့ဒီဗျာဒိတ်တော်တွေဟာဓမ္မဟောင်းနဲ့ဓမ္မသစ်ကာလရဲ့ဂျာဂန်နဲ့ဓမ္မသမိုင်းနဲ့ကဘာသမိုင်းကိုပင်ဖြင့်လူသားတို့ထင်တယ်လို့အဆက်ပြတ်ခြင်းမရှိစေဘူးယံအဖဖျားသခင်ထဲ့သွင်းစေခြင်းပဲဆိုရကိုလေကျွန်တော်ရှင်းလင်းဖော်ပြပေးခဲ့ပြီးဖြစ်ပါတယ်နောက်ထပ်တစ်ခါအလွန်ရေးကြီးတဲ့ အရေးကြီးတဲ့နောက်ထပ်ဗျာဒိတ်ကတော့သတင်း80ဆိုတဲ့လူမျိုးတော်ဆိုင်ရာဗျာဒိတ်တော်ပဲဖြစ်ပါတယ်။အဲ့ဒီလူမျိုးတော်ရဲ့သီးသန့်ဗျာဒိတ်ဆိုတာဟာဘလောက်အရေးကြီးနေတယ်ဆိုတာကိုမိတ်ဆွေတို့မမေ့စေချင်ပါဘူး။ဒံယေလအနာဂတ်ကျမ်းအခန်းကြီး9အငယ်24ရာနေ28အတွင်းမှာအခုလိုဖော်ပြထားပါတယ်။လွန်ကျူးခြင်းအမှုကိုစီးတား၍အပြစ်ကိုတစိုက်ခတ်စေခြင်းဟာ၎င်းဒုစရိုက်အပြစ်ကိုဖြေရှင်း၍ထာဝရကုသိုလ်ကိုသွင်းစေခြင်းဟာ၎င်းဗျာဒိတ်ယူပါယုံနှင့်အနာဂတ်ဗျာဒိတ်တော်တို့ကိုတစိုက်ခတ်၍အလွန်သန့်ရှင်းသောအယတ်ဌာနကိုလိမ့်စေခြင်းဟာ၎င်းသတင်း80ကိုသင်ဤအမျိုးသားချင်းအဖို့နှင့်သင်ဤသန့်ရှင်းသောမြို့အဖို့ဆုံးဖြတ်ခြင်းရှိ၏ထို့ကြောင့်ယေရုရှလင်မြို့ကိုတပံတီထောင်ပြုစုစေခြင်းဟာအမိန့်တော်ရှိသည့်နေ့မှစ၍ခရစ်တော်သခင်၏လက်ထက်တိုင်အောင်ခုနှစ်သတင်းနှင့်62သတင်းကြာလိမ့်မည်ဟုသိမှတ်နားလေလောအနောက်အရှေ့ပြုရသောကာလ၌မြို့လန်းကိုတဖန်တီထောင်ပြုစုရမည်ဟုစီရင်ဆုံးဖြတ်ခြင်းရှိ၏ထိုသတင်း62သတင်းလွန်ပြီးမှခရစ်တော်သည်အခွင့်မရဘဲအသေးသက်ချင်းကိုခံရလိမ့်မည်ထိုနောက်မှလာသောသခင်၏လူတို့သည်မြို့တော်ကို၎င်းတန်ရှင်းရာဌာနကို၎င်းဖြိုပြက်ကြလိမ့်မည်အဆုံးတိုင်အောင်စစ်တိုက်ခြင်းပျက်စီးရာနှင့်ဆိုင်သောစီရင်ဆုံးဖြတ်ခြင်းရှိလိမ့်မည်တဲ့သတင်းတွင်လူအများတို့နှင့်ပြည်ညင်ဖွဲ့ခြင်းရှိ၍ထိုသတင်းတဝက်တွင်ရစ်ပူဇော်ခြင်းနှင့်ဆက်ကပ်ခြင်းကိုပပျောက်စေလိမ့်မည်။ရွှေရှားပွေသောအရာဤအထွတ်ပေါ်သို့ဖြစ်စည်းသောသူသည်ရောက်၍စီရင်ဆုံးဖြတ်သောတုတ်သင်ပေရှင်းခြင်းသည်ပျက်စီးအပ်သောသူတို့ကိုမလွှမ်းမိုးမီတိုင်အောင်ထိုသို့ဖြစ်လိမ့်မည်ဟုကြားပြော၏။မိတ်ဆွေအပေါင်းတို့မိတ်ဆွေတို့ကြားခဲ့ရတဲ့အတိုင်ခုနှစ်သတင်းရဲ့62သတင်းရဲ့အကြောင်းကိုဖော်ပြပြီးတဲ့နောက်အဲ့ဒီနှစ်ခုပေါင်းလိုက်တော့69သတင်းရှိတဲ့နှစ်ပေါင်း483နှစ်စာအတွက်ဖော်ပြပေးလိုက်တာတွေဟာဩချရလောက်အောင်တကယ်ဖြစ်ခဲ့ရတဲ့အကြောင်းတွေကြီးပါပဲဒါပေမဲ့နောက်ဆုံးဖြစ်တဲ့သတင်းသို့မဟုတ်80မြောက်သောသတင်းတစ်ခုကတော့ကြံနေသေးရဲ့အဲ့ဒါကိုဘာကြောင့်ခြံလှပ်ထားရပါလဲဆိုတဲ့အကြောင်းတွေကိုကျွန်တော်ပြန်ပြီးစဉ်းစားကြည့်လိုက်တော့အဲ့ဒီတစ်ခုတည်းသောသတင်းဆိုတာဟာတခြားမဟုတ်ဘူးအီယာမအနာကရေးကြီးပဲမြေတရွတ်ရောနှောနေတဲ့အဆုံးသက်သမိုင်းရဲ့ခြေပြားဘယ်လူသားကမှယုံလုံးမဖော်နိုင်တဲ့သားရဲကြီးစီကပေါ်ထွက်တဲ့ဂျုံငယ်လူမျိုးတော်ကိုအကြီးအကျယ်နှိပ်စက်ခဲ့တဲ့ဂျိုတက်တို့ရဲ့နောက်ထပ်ကိုစားပြုလိုက်သောအချိန်ကာလကိုဆိုလိုခြင်းပဲဆိုတာတွေ့ကိုကျွန်တော်တို့တွေ့လာရပါတယ်ဟုတ်ပါတယ်မိတ်ဆွေအပေါင်းတို့အဲ့ဒီနောက်ဆုံးသောတသရင်ကိုတောင်မှနောက်ထပ်တဝက်ဝက်ထားတာကိုမိတ်ဆွေတို့သတိပြုမိကြပါတယ်နော်တဲ့သတင်းတွင်လူအများတို့နှင့်ပြည်ရင်ဖွဲ့ခြင်းရှိ၍ထိုသတင်းတဝက်တွင်ရစ်ပူဇော်ခြင်းနှင့်ဆက်ကပ်ခြင်းကိုပပျောက်စေလိမ့်မည်။ယွန်းရှာပွေသောအရာဤအထွတ်ပေါ်သို့ဖြစ်စည်းသောသူသည်ရောက်၍စီရင်ဆုံးဖြတ်သောတုတ်သင်ပေရှင်းခြင်းသည်ပျက်စီးအပ်သောသူတို့ကိုမလွှမ်းမိုးမီတိုက်အောင်ထိုသို့ဖြစ်လိမ့်မည်ဟုကြားပြော၏တဲ့။အဲ့ဒီလိုရှင်းလင်းပြသစွာဗျာဒိတ်ပြုခဲ့တဲ့ဆိုတာကိုမိတ်ဆွေတို့မမေ့စေချင်ပါဘူး။မိတ်ဆွေအပေါင်းတို့အဲ့ဒီနောက်ဆုံးသော80မြောက်သတင်းပတ်ဆရာဟာလေရောက်လို့သာမလာသေးတာအဲ့ဒီအချိန်ကာလကိုရည်ညွှန်းဆိုဖွဲ့တက်တည်ထင်ရှားစေတဲ့အတိတ်ဖြစ်စဉ်တွေနဲ့ကျွန်တော်ယင်ပါလောက်အောင်ပဲနှုတ်ကပတ်တော်ဟာထုံမွန်းဖော်ပြထားခဲ့ပြီးပြီဆိုတာကိုလေမိတ်ဆွေတို့အရှင်းမမေ့စေချင်ပါဘူးဒါကြောင့်မို့လို့လေကျွန်တော်ဟာဒီကနေ့ဒီအပိုင်းတွေမှာပြန်လည်ပြီးတော့တင်ပြရခြင်းဖြစ်ပါတယ်ဖြစ်နိုင်ရင်အထက်ထက်လေကျွန်တော်တင်ပြလိုပါတယ်အခုဒါကိုထပ်မံသတိပြုစီခြင်းတဲ့အတွက်ကျွန်တော်အလေးအနက်ပြုပြီးထပ်မံတင်ဆက်ပေးလိုက်ရခြင်းပါဟုတ်ပါတယ်မိတ်ဆွေအပေါင်းတို့အခုဆိုရင်ဒံယေလအနာဂတ်ကျမ်းအခန်းကြီး7ကိုရောက်ရှိလာပါပြီပြီးခဲ့သောအနာဂတ်တွင်နဲ့မိတ်ဆွေတို့ဆက်ဆက်နားထောင်ရမှာဖြစ်တဲ့အတွက်ကြောင့်နှုတ်ကပတ်တော်ရဲ့အံ့ဩဖွယ်ရှင်သန်သောတရားတော်မြတ်များအားဖြင့်ဝိညာဉ်ခွန်အားများဆက်လက်ခံစားကြရပါစေလို့ကျွန်တော်ဆုတောင်းမေတ္တာပို့သလိုက်ပါတယ်ဟုတ်ပါပြီအခုအချိန်မှာတော့ဒံယေလအနာဂတ်ကျမ်းအခန်းကြီး7ကိုကူးသန်းလေ့လာကြည့်ကြပါစို့ဒံယေလအနာဂတ်ကျမ်းအခန်းကြီး7အငယ်1ထိုကာလ၌သင်အမျိုးသားချင်းတို့အမှုကိုစောင့်သောအရှင်ကြီးမိခေလသည်ပေါ်လာလိမ့်မည်လူမျိုးတစ်စုံတစ်မျိုးမျှဖြစ်သည့်ကာလမှစ၍ထိုကာလတိုင်အောင်မဖြစ်စပူးသောဆင်းရဲဒုက္ခကပ်ကာလသည်ရောက်လိမ့်မည်ထိုကာလ၌စာဆောင်၌စည်ရင်းဝင်သမျှသောသင်ဤအမျိုးသားချင်းတို့သည်ကယ်လွတ်ခြင်းသို့ရောက်ကြလိမ့်မည်မဖြစ်စပူးသောဆင်းရဲဒုက္ခကာလတဲ့ The Great Tribulation Period လို့ပြောပါတယ်ကြောက်စရာမကောင်းလို့မူလားအခုပရောဖက်ကြီးဒံယေလဟာဒီဗျာဒိတ်တော်ကိုအဖဖျားသခင်ရဲ့အမိန့်တော်နဲ့ဖွင့်ဆိုဖော်ပြပါတယ်ဓမ္မသစ်ကာလကျတော့ကယ်တင်ရှင်သခင်ခရစ်တော်ကအတည်ပြုပေးလိုက်ပါတယ် မဖြစ်စဘူးသောဆင်းရဲဒုက္ခကာလသို့မဟုတ်ခဲယဉ်ဆိုးယုတ်သောကာလကတ်ကာလဖြစ်ပါလေ။ကယ်တင်ရှင်သခင်ခရစ်တော်ကိုတော်တိုင်ကအတီးပြုတ်ထားပေးပြီဖြစ်တဲ့အတွက်ကြောင့်ကျွန်တော်ကငြိမ်ငြိမ်ကလေးနားထောင်ပြီးတော့ခေါင်းညှိပြလိုက်ရုံပါပဲ။ဟိုးလွန်ခဲ့တဲ့နှစ်အချို့တုန်းကကြာသာပရိဂျူဆိုတဲ့နေဆက်ကြဝလာကြီးအတွင်ကဂျိုကြီးတစ်ခုဟာကျယ်ကွန်အစိပ်အပိုင်းကြီးတစ်ခုဝင်တိုက်တာကိုခံရတယ်။ကဘာဘောကသိပ်ပံပညာရှင်တွေဟာမတိုက်ခင်ကလေးကကြိုပြီးတော့သိပ်ပံနီးကြတွက်ထားပြီးတော့ဟာဘယ်လို့ခေါ်တဲ့မှန်ပြောင်းကြီးတွေနဲ့လှမ်းပြီးတော့လိလာခဲ့ကြတယ်။တလောက်အထိအလင်းနှစ်နဲ့တန်းချီပြီးဝေးကွာတဲ့အရက်ကအလင်းရောင်တွေကိုဖျားသွားတာကိုလှမ်းပြီးမြင်ရတယ်။တလောက်အထိကြီးမားခိုင်ခန့်လှတဲ့ Jupiter ဂျိုကြီးမှာတုန်ခါမှုရှိခဲ့တယ်ဆိုတာကိုလည်းသိပ်ပံပညာရှင်တွေတွက်ဆကြပါတယ်။တယ်လီဗေးရှင်းတွေကနေတဆင့်ကမ္ဘာပြည်သူတွေကိုဒီလှုပ်ရှားမှုတွေအကြောင်းကိုပြန်လည်ဖောက်သည်ချထားပေးခဲ့ပါတယ်။ကြောက်ခမန်းလိလိဖြစ်ရသောဖြစ်စဉ်တွေပါပဲမိတ်ဆွေအပေါင်းတို့ကျွန်တော်ရဲ့ကဘာကြီးကိုလည်းမတိုက်တာမတိုက်ခတ်တာပါအဲ့ဒီတိုင်းပဲပုတိပုသက်ဖြတ်သွားတဲ့အေယာမကျေရကွန်အစိပ်အပိုင်းကြီးတွေရှိတယ်ဆိုတာကိုလည်းသိပ္ပံပညာရှင်တွေဖော်ပြတဲ့အတွက်ကြောင့်ကျွန်တော်အသေးရခြင်းစရာခန်းစားသိနာလေရပါတယ်ဟေရှာယယေရမိယေဇကြည်လဒံယေလတို့ရဲ့အနာဂတ်တွေကတော့အဲ့ဒီလိုပြတ်သုံးရမယ်လို့မဖော်ပြပါဘူးစစ်ပွဲကြီးအသွင်နဲ့သားလျင်ကဘာကြီးပြဲ့ရလိမ့်မယ်လို့ပြောနေကြပါပြီမိတ်ဆွေအပေါင်းတို့ခမညာစိတ်စီစဉ်းစားကြည့်ကြပါမြင်းတက်နေချီဓာတ်လန်လေးများနဲ့စစ်တက်ရတဲ့ခေတ်မှာတိုင်းပြည်တွေကျွံဖြစ်ရတယ်သွေးချောင်းစီးရတယ်ဆိုတာတဲ့ဒီပရောဖက်ကြီးအပေါင်းတို့ဟာလက်တွေ့အတွေ့အကြုံတည်းကဘာမှပို့ပြီးတော့အတွေ့အကြုံမရှိနိုင်ပါဘူးနိုင်တဲ့လူကဘိုလ်လုပ်ပြီးတော့ကြမ်းမယ်ရှုံးတဲ့လူတွေကသေတဲ့လူသေပြီးတော့ကျွံဖြစ်တဲ့လူကျွံဖြစ်မယ်ဆိုတာတဲ့လေသူတို့ဘာမှပို့ပြီးတော့သိခဲ့ကြမှာမဟုတ်ပါဘူးသူတို့ခက်သူတို့အခါမှာဒီအသည့်တဲ့ဘာမှပို့သိစရာအကြောင်းမရှိပါဘူးဒါပေမဲ့သူတို့ဖော်ပြလိုက်တဲ့အချက်တွေကြပြန်တော့မြောက်ရက်ကနိုင်ငံတော်ကြီးတွေကတောင်ဘက်ကိုခြိတက်မယ်အရှိဘက်ကတပ်တွေလည်းပါမယ်ထူးဆန်းသောလက်နက်စုံတို့လည်းသုံးဆွဲတိုက်ခိုက်မယ်နိုင်သူကတခဏလောက်တော့အလံထောင်မယ်ပြီးလဲပြီးရောကဘာကြီးပြုတ်ပြုတ်ပြုံသွားလိမ့်မယ်ဆိုတာမျိုးကိုကျွန်တော်တို့ဟာကြမ်းအသီးသီးရဲ့ပေါင်းစုဗျာဒိတ်အဖြစ်တွေ့နေရပါတယ်အဲ့ဒီအချိန်အခါမှာသာကျွန်တော်ရှိနေမယ်ဆိုရင်ယုံနိုင်ပါမလားလက်ကောခံနိုင်ကြပါမလားဘုရားသခင်ဗျာဒိတ်ဆိုတဲ့အသည့်နဲ့သာခေါင်းငိမ့်ပြလိုက်ရတယ်တမျိုးကြီးပဲလို့တော့တွေးမိကြမှာအဖေချပါပဲအဲ့ဒီခေတ်အဲ့ဒီအခါကဟောပြောသောသူတို့ကိုယ်တိုင်ကရောနားလည်နိုင်ကြပါမလားနားလည်ပြီးဖြစ်စီမလည်ပြီးဖြစ်စီအမိန့်တော်ကြောင့်ဒီအတိုင်းသူတို့ပြောခဲ့ကြရတယ်ဟောအခုကျွန်တော်မျက်မှောက်ခင့်မှာတော့ဖြစ်တာမဖြစ်သေးပဲနေခြင်းနေမယ်ဖြစ်ရင်တော့အဲ့ဒီအတိုင်းရေရေလေလေဖြစ်မဲ့ပုံစံကိုဘသူညင်းနိုင်ကြပါသလဲဟုတ်ပါတယ်ဒုက္ခဆင်းရဲခြင်းကြီးစွာခံစားရမယ့်ကတ်ကာလဆိုရဟာအပြစ်သားတို့ကဘာမှာကိုယ့်အတတ်ပညာတွေတီထွင်မှုတွေနဲ့အတူသိဖြစ်နိုင်တယ်ဆိုရကိုဘသူမှမညင်းနိုင်ကြတော့ပါဘူးအဲ့ဒီကြားတဲ့မှာမှကိုယ့်အတတ်ပညာတွေနဲ့တောင်းသုံးစရာမလိုဘဲနဲ့ဖျားသခင်စီရင်မှုကြီးအားဖြင့်တဲ့သွားပြီပေါ့မိုးပြဲတဲ့ခေါင်းပေါ်မှာဆွတ်လို့လည်းမရဘူးနော်။သမုတ်တရားအောက်မှာမှန်လုံကန်းနဲ့သွားပုံလို့လည်းမဖြစ်နိုင်ဘူး။လကဘာပေါ်မှာခဏတက်ရှောင်ရင်ကောဘယ်နည်းနဲ့မှမလွတ်နိုင်ပါဘူး။ပြောထားပြီးပြီလေ။လူမျိုးတစ်စုံတစ်မျိုးမျှဖြစ်သည်ကာလမှစ၍ထိုကာလတိုင်အောင်မဖြစ်စဘူးသောဆင်းရဲဒုက္ခကပ်ကာလသည်ရောက်လိမ့်မည်တဲ့။မိတ်ဆွေအပေါင်းတို့အခုလိုဖြစ်စဉ်တွေမှာအမျိုးသားချင်းတို့၏အမှုကိုစောင့်သောအရှင်ကြီးမိခေလပေါ်လာမယ်လို့ဆိုလိုက်ပါရဲ့။ဟုတ်ပါရဲ့ဣသရေလတို့အတွေ့သီးသန့်ဗျာဒိတ်တော်ဖြစ်တယ်ဆိုတာကိုမိတ်ဆွေတို့မမေ့ပါနဲ့ဣသရေလရဲ့အထူးတမန်တော်မိခေလဖြစ်ပါတယ်ဗျာဒိတ်ကျမ်းအခန်းကြီး7အစပိုင်းတွင်မှစာရမဏတ်ကိုတိုက်ခိုက်မဲ့တမန်တော်တို့ရဲ့ခေါင်းဆောင်အဖြစ်ပြန်ပြီးကျွန်တော်တို့တွေ့ရပါလိမ့်ဦးမယ်ဒံယေလအနာဂတ်ကျမ်းအခန်းကြီး7အငယ်1နဲ့3ထိုကာလအခါမြေမှုန့်၌အိပ်ပျော်သောသူများတို့သည်နိုးကြလိမ့်မည်အချို့တို့ကသာဝရအသက်ရှင်ခြင်းနှင့်၎င်းအချို့တို့ကရှက်ကြောက်ခြင်းထာဝရအသရေပြက်ခြင်းနှင့်၎င်းနိုးကြလိမ့်မည်။ပညာရှိသောသူတို့သည်လည်းကောင်းကင်မျက်နှာကျဲ့၏အယောင်အဝါကဲ့သို့၎င်းလူအများတို့ကိုဖြောင့်မတ်ခြင်းတရားလမ်းကဲ့သို့သွင်းသောသူတို့သည်လည်းကြဲများကဲ့သို့၎င်းအစဉ်အမြဲထွန်းလင်းကြလိမ့်မည်။သမိုင်းကာလရှည်ကြီးတစ်လျှောက်လုံးအတွင်းကသေလွန်သူတွေအကုန်လုံးဟာရုတ်တရက်အကောင်အထည်များနဲ့အတူနိုးထကြရပါလိမ့်မယ်။အဲ့ဒီလူသားအသီးသီးတို့ဟာလေအကုန်ပြန်ပြီးရှင်သန်ရတာမှန်ပေမဲ့အပြစ်တရားရဲ့စီရင်ခြင်းအသီးသီးနဲ့နိုးထခြင်းဖြစ်တယ်ဆိုတာကိုတွေ့ရပါပါတယ်ပုံစံမတူပါဘူးမိတ်ဆွေအပေါင်းတို့ယုံကြည်သူအသင်းတော်ဆိုတာကိုဓမ္မဟောင်းကျမ်းတွေမှာမဖော်ပြထားပါဘူး နည်းနည်းသောအရာဆိုတဲ့ဓမ္မသစ်ကျမ်းများရဲ့အဆိုအတိုင်းဓမ္မဟောင်းကျမ်းများမှာဖော်ပြထားခြင်းမရှိပါဘူး။ယုံကြည်သူအသင်းတော်ဟာအဲ့ဒီကတ်ကာလမတိုင်မီအချိန်ကတည်းကခရစ်တော်၏ကြိုတင်သိမ်းဆည်းခြင်းကိုခံရပြီးပြီလို့ကျွန်တော်တင်သိရသောသမာကျမ်းအဖွဲ့ကခံယူထားပါတယ်။ဒါကိုသက်သာလောနိဩဝါဒစာမှာတုံးကတည်းကကျွန်တော်အခြေအလေလေ့လာခဲ့ကြပြီးပြီလည်းဖြစ်ပါတယ်။ရှင်ယောဟန်ခရစ်ဝင်ကျမ်းအခန်းကြီး14အငယ်3မှာကြည့်လိုက်မယ်ဆိုရင်လေငါသည်သွား၍တင်တို့နေစရာအရက်ကိုပြင်ဆင်ပြီးမှတဖန်လာပြန်၍ငါရှိရာအရက်၌တင်တို့ရှိစေခြင်းဟာတင်တို့ကိုငါထံသို့သိမ်းဆည်းမည်ဆိုတဲ့ဂရိတော်ဟာရှိပြီးသားဖြစ်ပါလေမိတ်ဆွေတို့တတ်ရှင်းအပေါင်းတို့ဓမ္မဟောင်းကာလတန်ရှင်းသူတွေအဖို့ကယ်တင်ရှင်သခင်ယေရှုကိုသိခွင့်မရှိခဲ့ကြပါဘူးဒါပေမဲ့သူတို့ရဲ့ယုံကြည်ခြင်းဖျားသခင်အလိုတော်ကိုလိုက်နာခြင်းဟာသူတို့သေတဲ့အချိန်မှာသူတို့ကိုဝိညာဉ်အဖြစ်ကယ်တင်ခြင်းကိုဖြစ်စေခဲ့ပြီလို့ကျွန်တော်ခံယူကြပါတယ်အခုမြေမှုတ်မှထမြောက်လာခြင်းဆရာဟာအဲ့ဒီလိုကဲတင်ချင်းခံရပြီးတော့ဝိညာဉ်များသာမကသေလွန်သူအကုန်လုံးတို့ဟာရုတ်တရက်နဲ့အကောင်အထည်ကိုပြန်၍ရယူခြင်းလို့ကျွန်တော်တို့ယုံကြည်ပါတယ်စဉ်းစားဆင်ခြင်စရာတွေများစွာရှိနေပါတယ်စိတ်လှုပ်ရှားစရာအချက်တွေနဲ့နောက်တနေ့ကိုစောင့်မျှော်ကြပါဦ
းဒေါက်တာထွန်းမြတ်၏စီစဉ်တင်ဆက်တဲ့တင်းတိရသောတမချန်းအစီအစဉ်ဖြစ်ပါတယ်နောက်တစ်ချိန်အစီအစဉ်မှာခရီးရန်တမချန်းရဲ့ဓမ္မဟောင်းကျမ်းပိုင်းတွေကဒန်ယေလအနာဂတ်တိကျမ်းရဲ့နောက်ဆုံးအခန်းကြီးဖြစ်တဲ့အခန်းကြီး7အခန်းငယ်6ကနေအခန်းငယ်73အထိလေ့လာမှဖြစ်တဲ့အတွက်စောင့်မျှော်နားဆင်နိုင်ပါရစေ။